ကရင်ပြည်နယ်မြောက်ရီမြို့နယ်ထဲမှာမတ်လ9ရက်နေ့ကစလို့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတဲ့ KNL PDF ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကလည်းသင်္ကန်းကြီးနောက်ပတ်ဝန်းကျင်နဲ့လက်ခတ်တောင်ကိုမတ်လ13ရက်နေ့ညနေ2နာရီလောက်ကစတင်ပြီးလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
လက်ခတ်တောင်2နာရီရေးစတင်တယ်2နာရီ3နာရီနဲ့45ရေးစတင်အဲ့ဒီနေနေနဲ့လာပြီးကျေတာအလုံးကြီးတွေကလုံးကြီးတက်သွားကြားရတိုင်းနေရမလို့ဟောပေးနေကြားလို့ကြားလို့ကြားမှမတူဒါမှခဏနေတော့မိဘလုံးတွေဥတက်လာတာအဲ့လက်ခတ်တောင်ပေးရတယ်လည်းဥတက်လာတာ
ရောက်ပြီးခရိုင်တွင်းကတိုက်ပွဲတွေကြောင့်ရောလေကြောင်းတိုက်ခိုက်မှုတွေကြောင့်ပါဒေသခံ4000ကျော်ဟာဘေးလွရာကိုထွက်ပြေးနေရပါတယ်စစ်ဘေးရှောင်တွေကိုထိုင်းဘက်ကလည်းအဝင်မခံတဲ့အတွက်တောင်ရိပ်ကမ်းဆက်တစ်လျှောက်မှာနေထိုင်ကြရတာတွေရှိတယ်လို့လည်းဆက်ပြောပြပါတယ်
တော့ကြတဲ့ကစပီးဆောင်စပီးဆောင်နေရတော့ပထမတော့အဲ့ဒီဖုန်းကြောင်းတို့ပါလို့တွေ့တာပါအဲဒီတဲ့ခါကျအခုကတိုင်းဘက်ကိုတိုင်းဘက်မှာသာတယ်ဒီဘက်ကိုဆက်လာလို့မရဘူးအပေါ်ကလည်းမရဘူးအဲ့ပထမပြည်နယ်ကနေဆိုင်မှာရှိဖြစ်တယ်လို့လည်းဒီလိုပဲပေါ်အောင်နေကြရတာပေါ့မှာတိုင်းဘက်ကလည်းလုံးဝတက်လို့မရတိုင်းဘက်ကလည်းလုံးဝပြင်းကြတာတိုင်းဘက်ကပြင်းကြတာကကြတော့ပထမဘက်မှာအဲ့ဆုံကိုအဲ့ဟိုကဖုန်းကျဲလို့လွတ်မနေရဘူးအဲ့အဲ့လိုနေရာမျိုးမှာလိုက်ပြီးဖုန်းဖုန်းဆုတ်တဲ့နေကြ
တကယ်ညင်အောင်မှာနှစ်ဖက်ဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ၅ဦးသေဆုံးခဲ့ပြီးလူ20ကျော်ဒဏ်ရာရပြင်းထန်စွာရရှိပြီးဒေသခံပြည်သူတွေနေထိုင်ရာမဲကနယ်ဖားကြောင်မြတ်ဆန်ဒီနဲ့အမီးနာစီးပွားတွေကလူ4000လောက်ကမြို့ပေါ်မှာပဲစစ်ဘေးရှောင်နေကြပါတယ်စစ်ဘေးရှောင်2400ကျော်ကတော့တောင်ရင်မြစ်ကမ်းအထိရောက်ရှိလာကြပါရဲ့ရှင်